တော်ရရှင်များရှင်ဩစတြေးလျနိုင်ငံဟာတောမွေးလောင်မှုနဲ့မဆိုင်တဲ့နိုင်ငံဖြစ်ပါတယ်2019-2020နှစ်ရာသီတုန်းကဖြစ်ခဲ့တဲ့တောမွေးလောင်မှုကို Black Summer လို့တောင်တင်စားခေါ်ခဲ့ကြပြီးအဲ့ဒီတုန်းကမြေဟက်တာပေါင်း24တန်ဒါမှမဟုတ်ဧကပေါင်းတန်60နီးပါးလောက်မွေးလောင်ကျွမ်းမှုဖြစ်ခဲ့လို့ကမ္ဘာသတင်းမီဒီယာရဲ့ထိပ်ပိုင်းမှာဖော်ပြမှုလုပ်ခဲ့ကြပါတယ်ဒီနေ့ကမ္ဘာမြောက်ပိုင်းဖက်နွေရာသီမှာလဲအပူတွေပြင်းထန်တဲ့အတွေ့မြောက်အမေရိကတိုင်းဥရောပနဲ့တရုတ်နိုင်ငံတွေမှာလဲမီးလောင်မှုကြီးတွေဖြစ်ပေါ်နေပါတယ်။လွန်ကဲတဲ့ရာသီဥတုအခြေအနေတွေဟာကမ္ဘာပူနွေးမှုကနေရာသီဥတုပြောင်းလဲမှုတွေဖြစ်ပြီးတော့အဲ့ဒီလိုပူနွေးမှုတွေဟာလူတွေရဲ့လုံဆောင်မှုကြောင့်လဲတစ်စိတ်တစ်ပိုင်းဖြစ်နေရတယ်လို့ပြောပါတယ်။
Got some that I don't think we'll ever see again as firefighters. It's once in a lifetime event for me personally, being in the job for so long. And as I said, it was just, yeah, it's unforgettable. It's unforgettable.
Neither the matter u ne ne a ri lu a phet myo naw de chain long wa tha ma myin ya raw pho myo lin ma de. Chano a twe a da ga bwa ma de chain mae myin phu khe de a ya phet par de. Di a lou ko lou la da cha be me a ri a twe chong ga ma me nai sia ba be.လူမှုအတိုင်းဝိုင်းအတွေ့ကြံခဲ့တဲ့အဖြစ်အစည်းတွေဟာပြည်내အတွင်းမှာရောတခြားပြည်내တွေမှာပါအများအပြားပဲကြံတာကိုကြည့်ပြီးတော့အင်မတန်ကိုစိတ်မကောင်းဖြစ်ရတယ်လို့ပြောသွားခဲ့ပါတယ်။အဲ့ဒီလိုပြောဆိုခဲ့သူကမိုးဟာဒက်ဖြစ်ပါတယ်။သူဟာ New South Wales ပြည်내ရဘတ်စဘီမိသားဌာနကအတွေ့အကြုံရှိတဲ့မိသားသမားဟောင်းဖြစ်ပြီး2019-2020မှာကြုံတွေ့ခဲ့ရတဲ့တောမီးလောင်မှုအတွေ့အကြုံကိုပြန်ပြောင်းပြောပြခဲ့တာဖြစ်ပါတယ်တကယ်တော့2019ခုနှစ်နွေရာသီကျရင်တောမီးလောင်မှုရာသီစောစောစီစီစတင်နိုင်တဲ့အကြောင်းကို2019ခုနှစ်ဆောင်းရာသီဖြစ်တဲ့ဇွန်လကတည်းကခန့်မှန်းခဲ့ကြပါတယ်ခက်မန်းတဲ့အတိုင်းတောမီးလောင်မှုကစောစောစီစီစတင်ခဲ့ပါတယ်ပုံမှန်အားဖြင့်တောမီးလောင်မှုရာသီဟာဩဂုတ်လလောက်မှစပြီးတော့ဒီဇင်ဘာလနဲ့နောက်တစ်နှစ်ဇန်နဝါရီလကတော့အဆိုးဆုံးကာလဖြစ်ပါတယ်အဲ့ဒီနှစ်တုန်းက6တွေ့မှုတွေဖြစ်ပြီးမြေဆိုးဆုမှုနည်းပါတဲ့အတွက်တောမီးလောင်မှုစောစောဖြစ်ပေါ်ခဲ့သလိုနွေရာသီတစ်လျှောက်လုံးဩစတြေးလျနိုင်ငံအရှေ့တောင်ဘက်ကျမ်းမှာတောမီးတွေဆက်တိုက်လောင်ကျွမ်းခဲ့တာဖြစ်ပါတယ်မြေဟက်တာပေါင်း24တန်ဒါမှမဟုတ်ဧကပေါင်းတန်60နီးပါးလောက်မီးလောင်ကျွမ်းခဲ့ပြီးနေအိမ်အလုံးပေါင်း3000ကျော်ပါသွားသလိုလူ34ဦးလည်းသေဆုံးခဲ့ရပါတယ်
။ At the time we were probably exhausted more than anything, fatigued, exhausted because it was just relentless every day 24/7 just fires. We'd be off duty, they'd be bringing us up to come in.
အဲ့ဒီအချိန်တုန်းကကျွန်တော်တို့အတော့ကိုပင်ပန်းပြီးတော့လက်ပန်းကျနေခြင်းဖြစ်ပါတယ်အကြောင်းရင်းကတော့မီးလောင်မှုက24နာရီ9ရက်ပတ်လုံးဖြစ်ပြီးမီးတစ်ခုပြီးတစ်ခုဆက်တိုက်လောင်ကျွမ်းခဲ့တာဖြစ်ပါတယ်အလုံနာခြင်းဖြစ်ပေမဲ့လိုအပ်လုံးလို့အလုံပြန်လာပါအောင်လို့ပြောလိုက်ရင်ကျွန်တော်တို့လိုအရေးပေါ်လုပ်သားတွေဟာငင်းဆို့မှုမလုပ်ကြပါဘူးအဲ့ဒီလိုတာဝန်ယူခြင်းစိတ်ကြောင့်လဲဒီအလုပ်တွေကိုလုပ်တာဖြစ်တယ်လို့မိုဟာဒက်ကပြောပါတယ်2019ခုနှစ်တုန်းကအရေးပေါ်ဝန်ဆောင်မှုဌာနတွေရဲ့ခေါင်းဆောင်ဟောင်း23ဦးစုပေါင်းပြီးတော့ပြည်내အစိုးရနဲ့ဖက်ဒရယ်အစိုးရတို့ကိုရာသီဥတုပြောင်းလဲမှုနဲ့ဆက်ဆက်ပြီးဒီထက်မကပြင်ဆင်လှုပ်ဆောင်ထားကြဖို့တောင်းဆိုတဲ့ထုတ်ပြန်ကြေညာချက်တစ်စောင်ကိုပေးပို့ခဲ့ကြပါတယ်။အဲ့ဒီလိုတောင်းဆိုသူတွေထဲမှာမိသားဌာနအကြီးအကဲ Greg Mullins ကလည်းပါဝင်ပါတယ်။သူရဲ့အတွေ့အကြုံအရတော်မီလောင်မှုအလေအထားဟာတစ်နှစ်ပြီးတစ်နှစ်ပြောင်းလဲလာတာကိုသတိထားမိတယ်လို့အဲ့ဒီတော့က SBS ရဲ့ Change Agents အစီအစဉ်မှာသူကအခုလိုပြောပါတယ်
။ I just noticed over the years how the fire seasons were getting slightly longer, starting earlier, finishing later. There was less time to do hazard reduction burning because it would get too hot and windy.
နိုခဲတဲ့နှစ်တွေအတွင်းတော်မီလောင်မှုကပိုကြာရှည်လာတာကိုသတိထားမိပါတယ်။တော်မီရာသီကစောစောစီစီစတင်ပြီးနောက်ကျမှပြီးလာပါတယ်။ကြိုတင်ပြင်ဆင်တဲ့အနေနဲ့မီးစာတွေကိုကြိုတင်ရှို့ရမယ့်အချိန်တွေကမရှိသလောက်ကိုဖြစ်နေပါတယ်။အကြောင်းရင်းကတော့ကြိုတင်မီးရှို့ဖို့ပူလွန်းတာတွေဒါမှမဟုတ်လေးတိုက်လွန်းလို့တော့ကြာမထိန်နိုင်တဲ့အခြေအနေဖြစ်သွားမှဆိုလို့ကြိုတင်မီးမရှို့ခဲ့ရတာမျိုးတွေဖြစ်ရပါတယ်။အဲ့ဒီလိုအပြောင်းလဲမျိုးကို1900ပြည့်နှစ်အလယ်ပိုင်းလောက်ကနေတတိတတာတဘာဝပတ်ဝန်းကျင်မှာတစ်ခုပြီးတစ်ခုဖြစ်နေပြီဆိုတာစတင်တတိထားမိခဲ့တယ်လို့ပြောပြပါဗျ။သူဟာ Churchill Fellowship အနေနဲ့ American နိုင်ငံ၊ Canada ၊ပြင်သစ်နဲ့ Spain နိုင်ငံတို့ကိုသွားရောက်ပြီးတော်မီလောင်မှုထိန်းသိမ်းရေးအာဏာပိုင်တွေနဲ့တွေ့ဆုံဆွေးနွေးမှုလုပ်သလိုသိပ္ပံဆိုင်ရာတွေ့ရှိချက်တွေကိုလည်းရယူပြီးတော့ ဒါတွေကကဘာပေါ်ဘလို့တက်ရောက်မှုဖြစ်နေပြီလဲဆိုတာတွေကိုလေ့လာခဲ့ပါတယ်။အဲဒီလိုနဲ့2019ခုနှစ်မှာမိသားဌာနအတွက်အရင်အမြင့်တွေပုံမရရှိဖို့နဲ့တော်မီလောင်မှုကိုကြိုတင်ကာကွယ်ပေးနိုင်မဲ့နည်းလမ်းတွေကိုအကောင့်ထဲပေါ်နိုင်အောင်အရေးဆိုပြီးမဲ့အဖွဲ့အစည်းတစ်ခုကိုဖွဲ့စည်းလိုက်ကြပါတယ်။တော်မီလောင်မှုကြီးမဖြစ်ခင်လပိုင်းအလိုမှာပဲ Emergency Leaders for Climate Action ကိုဖွဲ့စည်းခဲ့ပါတယ်။
We tried to warn the Prime Minister from April 2019 that a bushfire catastrophe was coming, and we were just dismissed as troublemakers.
အဲဒီတော့ Tommy Lamu ជីជី မမာ ဖြစ်နိုင်တဲ့အကြောင်းကျွန်တော်တို့ဝန်ကြီးချုပ် Scott Morrison ကို April လ မှာ စတင်တည်ပြီးခဲ့ပါတယ်။ဒါပေမဲ့ကျွန်တော်တို့ကို ပြဿနာ အကောင် ဖြစ် လို့ သာ ရှုပ် မြင် ခဲ့ ကြတာ ပါ အဲဒီတော့က ဒု ဝန်ကြီး က လည်း ကျွန်တော်တို့ ကိုမြို့ထဲမှာကော်ဖီလက်ထေးတောက်ရင်းနဲ့ပြဿနာရှာတဲ့အယူတွေလားဘာလားဆိုပြီးတော့ခေါ်ဝေါ်ခဲ့တာမျိုးခံခဲ့ရဘူးတယ်လို့ပြောပါရယ်တကယ်တော့မိသားဌာနအရာရှိဟောင်း၅ဦးတင်ပြတဲ့တက်သေးတွေဟာမှန်ကြပြီးတော့ရာသီဥတုပြောင်းလဲမှုနဲ့တော်မီလောင်မှုကဆက်ဆက်နေတယ်ဆိုတာကိုမိမောင်းထုတ်ပြနိုင်ခဲ့ပါရယ် World Weather Attribution ဆိုတဲ့ကမ္ဘာသိပ္ပံပညာရှင်အသင်းတစ်ခုဟာရာသီဥတုပြောင်းလဲမှုကြောင့်လွန်ခဲ့တဲ့ရာသီဥတုဖြစ်စေတာကိုလေ့လာတဲ့အဖွဲ့ဖြစ်ပြီးသူတို့ရဲ့လေ့လာမှုအရအဲ့ဒီနှစ်ခုဟာဒွန်တွဲနေတယ်ဆိုတာအငင်းပွားဖွယ်မရှိဘူးလို့အဲ့ဒီအဖွဲ့မှာပါဝင်သူ Netherlands မိုးလေဝသဌာနက Easy Die Pinto ကပြောပါရယ
် In terms of heat waves more often we see that every study that we do we see the fingerprint of climate change in intensifying this type of events of heat waves.So it's pretty clear.
ပူလှိုင်းနဲ့ပတ်သက်လာရင်လေလာမှုတိုင်းကရာသီဥတုပြောင်းလဲတာနဲ့အမျှပိုပြီးတော့အပူလှိုင်းလွန်ကဲမှုဖြစ်လာတာကိုမြင်ရပါတယ်။အဲဒီတော့လူတွေရဲ့လှုပ်ဆောင်ချက်ဟာရာသီဥတုပြောင်းလဲမှုရဲ့ဖြစ်ပေါ်မှုနှုန်းနဲ့ပြင်းထန်မှုအပေါ်တည့်ရောက်မှုရှိနေတယ်ဆိုတာရှင်းရှင်းလင်းလင်းသိရတယ်လို့ပြောပါတယ်။အခုဆိုရင်ကမ္ဘာနိုင်ငံမြောက်ပိုင်းချမ်းမှာနွေရာသီဖြစ်နေပြီးအပူလွန်ကဲမှုတွေကိုခံစားနေကြရပါတယ်။အမေရိကန်နိုင်ငံမှာဆောက်လုပ်ရေးအလုပ်သမားတွေနဲ့စိုက်ပျိုးရေးအသမားတွေတာမကတခြားလူတွေကိုလည်းသတိထားကြဖို့အစိုးရကတန်လန့်ရတယ်လို့ဥရောပနိုင်ငံတချို့မှာဆိုရင်လည်းတော်မီလောင်မှုတွေဖြစ်နေပြီးပူလွန်းတဲ့အချိန်မှာခီးသွွားသူတွေအသွားအလာများတဲ့နေရာတချို့ကိုနိုင်ရီပိုင်းပိတ်ချလိုက်ရတာမျိုးလုပ်ရပါတယ်။တရုတ်နိုင်ငံအမေရိကန်နဲ့ဥရောပတိုက်တောင်ပိုင်းမှာစမ်းချိန်တင်တဲ့အပူလှိုင်းတွေဖြစ်ပေါ်နေပြီးတော်မီလောင်မှုတွေရေရှားမှုတွေဖြစ်ရသလိုအပူဒဏ်ကြောင့်နာမကျန်းဖြစ်ပြီးဆေးရုံရောက်ရမှုတွေလည်းကြုံတွေ့နေကြရပါတယ်။အခုတလောသတင်းတွေကြည့်လိုက်မယ်ဆိုရင်လည်းဂရိနိုင်ငံ Rhodes Island ရဲ့တော်မီလောင်မှုကိုဆက်တိုက်တွေ့ရမှာဖြစ်ပြီးလူတွေကဘေးလူရာရှောင်တိမ်ခံထားရပါတယ်။ဒီလိုလွန်ကဲတဲ့ရာသီဥတုဒဏ်ကိုကဘာကအသားတကျဖြစ်လာရလိမ့်မယ်လို့လည်းဒေါက်တာဖင်တိုကသတိပေးပြောဆိုလိုက်ပါတယ်။
In the past, probably this event would not have happened, or it would have happened in once in 50 years. But currently, because of increases in greenhouse gases and we are altering the composition of the atmosphere, affecting the global surface mean the temperature.
အရင်ကဆိုရင်ဒီလိုမျိုးတွေမဖြစ်ဘူးပါဘူးဖြစ်မယ်ဆိုရင်တော့နှစ်90မှာတစ်ကြိမ်လောက်ပဲဖြစ်တတ်ပါတယ်ဒါပေမဲ့အခုဆိုရင် greenhouse gas တွေကလေထုမှာပိုများလာလို့ကမ္ဘာမျက်နှာပြင်ရဲ့အပူချိန်ကိုအပြောင်းအလဲဖြစ်လာစေတဲ့အတွက်အခုလိုပြင်းထန်တဲ့ရာသီဥတုဖြစ်စဉ်တွေကိုမကြာခဏပိုကြုံလာနေရတာဖြစ်ပါတယ်နောက်ဆိုရင်ဒီထက်မကဖြစ်ပေါ်လာဖို့ရှိပြီးတော့နှစ်90နှစ်100မှာတစ်ကြိမ်ဖြစ်ပေါ်မဲ့အစားအချိန်တိုအတွင်းမှာတစ်ကြိမ်ပြန်လည်ခံစားရတာမျိုးဖြစ်နိုင်တယ်လို့ပြောသွားခဲ့ပါတယ် John Noel ဟာ Greenpeace အဖွဲ့က campaigner တူဖြစ်ပြီးရာသီဥတုလွန်ကဲမှုတွေကကမ္ဘာစီးပွားရေးအပေါ်တည့်ရောက်မှုတွေဖြစ်နေသလိုလူတွေရဲ့ရွှေ့ပြောင်းနေထိုင်မှုတွေနဲ့အစားအစာမလုံလောက်မှုတွေလည်းနောက်ပိုင်းမှာဖြစ်လာနိုင်တယ်လို့ပြောပါတယ်ဒီလိုအခြေအနေပိုဆိုးရတာဟာကြောက်ဖြစ်ရုပ်ကျွင်းကရတဲ့စွမ်းအင်တွေကိုထုတ်လုပ်တဲ့ကုမ္ပဏီတွေကြောင့်ဖြစ်ရတယ်လို့သူကပြောပါတယ်အခုဆိုရင်စွမ်းအင်ကုမ္ပဏီတချို့ကကြောက်ဖြစ်ရုပ်ကျွင်းကရတဲ့စွမ်းအင်ထဲလေနဲ့နေစွမ်းအင်လို့ပြန်ပစ်မြဲစွမ်းအင်ကိုပုံမှန်ရင်းနှီးမြှုပ်နှံပြီးတော့ညစ်ညမ်းကာဗွန်ထုတ်လုပ်မှုကိုရှော့ချဖို့ကြိုးစားနေကြပါတယ် BP ကုမ္ပဏီရဲ့ CEO Bennett Looney ကတော့ပိုတန့်ရှင်းတဲ့စွမ်းအင်တွေလိုအပ်တယ်ဆိုတာမှန်ပေမဲ့အဲ့ဒါတွေကိုအလင်းစလို့မလုပ်သင့်မဲ ဟန်ချက်ညင်ညင်နဲ့လှုပ်ပြီးတော့စွမ်းအင်ကိုအဆက်မပြတ်အသုံးပြုနိုင်အောင်ဆောင်ရွက်ရမယ်လို့ပြောဆိုလိုက်ပါတယ်။ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီဂူထရက်စ်ကကမ္ဘာပူနွေးတဲ့ကာလ Global Warming ဟာပြီးဆုံးသွားပြီးတော့ကမ္ဘာစူပွက်တဲ့ကာလglobal boiling ကိုရောက်ရှိသွားပြီလို့ပြောဆိုလိုက်ပါတယ်။ကမ္ဘာမိုးလေဝသဌာနရဲ့အချက်အလက်တွေအရ2023ခုနှစ်ဇွန်လလဟာမှတ်တမ်းတင်ထားတဲ့လူသမိုင်းတစ်လျှောက်လုံးမှာပူပြင်းဆုံးလဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီလိုကမ္ဘာကြီးပူနွေးမှုဟာလူသားတွေရဲ့လောက်ရကြောင်ပါဝင်နေဆိုတာကိုဒေတာအချက်အလက်တွေကရှင်းရှင်းလင်းလင်းပြသနေတယ်လို့လည်းပြောပါတယ်။ကမ္ဘာအပူချိန်ကိုကန့်သတ်နိုင်ဖို့အတွက်နိုင်ငံကောင်းဆောင်တွေလှုံ့ဆော်ကြဖို့လည်းအန်တိုနီဂူထရက်စ်ကတိုက်တွန်းလိုက်ပါတယ်။
Leaders must lead. No more hesitancy, no more excuses, no more waiting for the others to move first. There is simply no more time for that.
ကောင်းဆောင်တွေဥဆောင်ကြရတော့မှာဖြစ်ပါတယ်။အချိန်ဆွဲနေတာတွေအကြောင်းပြချက်ပေးနေတာတွေမလုပ်သင့်တော့ပါဘူး။တခြားလူတွေအရင်လှုပ်ဖို့လဲမဆောင်ဆိုင်ကြပါနဲ့။အဲ့လိုလှုပ်ဖို့အချိန်ကိုမရှိတော့တာပါ။အပူကဘာအပူချိန်ကို 1.5 ဒီဂရီဆယ်စီယပ်ထက်မတက်အောင်ထိန်းထားဖို့အချိန်မီပါသေးတယ်။အဲဒီလိုလှုပ်ထားနိုင်မှရာသီဥတုပြောင်းလဲမှုရဲ့အဆိုးဆုံးဒဏ်ကိုရှောင်ရှားနိုင်မှာဖြစ်ပါတယ်။ဒါပေမဲ့ရာသီဥတုပြောင်းလဲရေးနဲ့ပတ်သက်ပြီးတိတာတဲ့လှုပ်ရှားမှုတွေကိုချက်ချင်းလုံးမရမှာဖြစ်တယ်လို့ပြောဆိုခဲ့တဲ့အကြောင်းတင်ဆက်လိုက်ရပါတယ်ရှင်။ကျွန်မကမူလှိုင်းသိမ့်ပါ။